မြောက်ကိုရီးယားကွန်ပျူတာစနစ်တွေကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကအမေရိကန်ပြည်ထောင်စုအနေနဲ့ထုတ်ဖောက်ဝင်ရောက်နိုင်ခဲ့ပြီးခုလိုထုတ်ဖောက်ဝင်ရောက်နိုင်ခဲ့တဲ့ဤပညာစွမ်းကြောင့်မကြသေးမီက Sony ရုပ်ရှင်ထုတ်လုပ်ရေးကော်ပိုရေးရှင်းကိုအင်တာနက်ကနေတိုက်ခိုက်မှုတွေမြောက်ကိုရီးယားကတာဝန်ယူလုပ်ဆောင်ခဲ့တဲ့ဆိုတာကိုအမေရိကန်ဘက်ကအတိအကျပြောနိုင်ခဲ့တာဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်ကွန်ပျူတာစနစ်တွေကိုထိုးဖောက်ဝင်ရောက်နိုင်တဲ့ malware ကွန်ပျူတာနည်းပညာကိုအသုံးပြုခြင်းအပြင်2010ခုနှောင်းပိုင်းကစလို့မြောက်ကိုရီးယားရဲ့ကွန်ပျူတာတွေကိုအမေရိကန်ကထိုးဖောက်ဝင်ရောက်နိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ရဲ့နိုင်ငံခြားထောက်လှမ်းရေးအရာရှိတွေကကိုကိုကပြီး The New York Times သတင်းစာကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကိုပြပကဘာနဲ့ဆက်သွယ်ပေးထားတဲ့တရုတ်ကွန်ပျူတာကွန်ရက်တွေကိုအမေရိကန်ထောက်လှမ်းရေးကထိုးဖောက်နိုင်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ထိုးဖောက်တဲ့ hacker တွေရဲ့အသုံးများတဲ့မလေးရှားဆက်သွယ်မှုကတစ်ဆင့်ဆက်ဆံမှုကိုရရှိခဲ့တာဖြစ်ကြောင်းတောင်ကိုရီးယားနဲ့တခြားအမေရိကန်မဟာမိတ်နိုင်ငံတွေရဲ့အကူနှင့်ရယူပြီးအခုလိုဓာတ်ရိုက်ထိုးပေါက်ဝင်ရောက်နိုင်ခဲ့တာဖြစ်တဲ့အကြောင်း The New York Times သတင်းစာကဖော်ပြပါတယ်။ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းပေါ် November လကအင်တာနက်ကနေတိုက်ခိုက်မှုဟာမြောက်ကိုရီးယားလက်ချက်ဖြစ်ကြောင်းလူသိရှင်ကြားဆွဆွဲပြောဆိုနိုင်မှုသမ္မတဘရက်အိုဘားမားကိုနားချရမှာခုလိုမြောက်ကိုရီးယားကွန်ပျူတာစနစ်တွေကိုအမေရိကန်ကထိုးပေါက်နိုင်ခဲ့တဲ့အချက်ဟာအဓိကအကြောင်းဖြစ်တယ်လို့အစိုးရရရှိတွေကပြောကြောင်း New York Times သတင်းစာကကိုးကားဖော်ပြပါတယ်